တော်ရရှင်တို့ခုနဆင်နေကြတာက VOA မြန်မာပိုင်းစီစဉ်ရဲ့ August 16ရက်စနေနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင်။အခုဆက်ပြီး9နာရီထိလိုင်းနိုမီတာ32 kHz 935လိုင်းနိုမီတာ40 kHz 9433ညာနဲ့လိုင်းနိုမီတာ50 kHz 9955အပြင်လိုင်းလက်မီတာ190 kHz 1505တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်စီစဉ်တွေထဲမှာဆိုရင်ကမ္ဘာသတင်းတွေထဲကမြန်မာသတင်းကောက်နှုတ်ချက်တွေနဲ့အတူမနက်ခင်းတိုင်းထုတ်လွှင့်ပေးနေကြ American Style Indian 3နှုန်းအင်္ဂလိပ်သင်ကန်းစာအစီအစဉ်ကိုလည်းလေ့လာရဖို့ရှိပါတယ်။ဒါအပြင်မျိုးသမီးကဏ္ဍမှာတော့
ဒီနေ့မှာပြောမှာဆိုဆရာကသမီးတို့ idea တိတ်မျိုးဆရာကြီးပြောရတယ်အလုပ်ကျပြမှာပါအမျိုးစာကြည့်ရတယ်ဒါပေမဲ့သမီးဒီရက်
မကြခင်မှာပြည့်စုံကိုကြားရဖို့ရှိပါတယ်ရှင်။ဒီနောက်မှာတော့သိပ္ပံတဲ့ဤပညာအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အခုပြောသွားခဲ့တဲ့အစီအစဉ်တွေကမှအရင်ဆုံးတော့ကမ္ဘာသတင်းတွေကမြန်မာသတင်းတွေကိုကိုရနိုင်နဲ့ကိုသားညွန့်ဦးကတင်ပြပေးပါမယ်ရှင်
။ MSF urges Myanmar to allow it to resume work as health crisis worsens ဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားပါတယ်။အဲဒီမှာရခိုင်ပြည်နယ်ကကျန်းမာရေးအခြေအနေတွေဆိုးလာတာကြောင့် MSF အဖွဲ့ကသူတို့ကိုပြန်အလုပ်လုပ်ခွင့်ပေးဖို့တိုက်တွန်းထားတာနဲ့စောင်းမကိုစထားပါတယ်။ပိုပြီးရှင်းရှင်းလင်းလင်းရှိတာက MSF အဖွဲ့ကိုပြည်နယ်တွေကထွက်ခိုင်းချိန်ကစပြီးအခြေအနေတွေပိုဆိုးလာပြီးတော့စိုးရိမ်စရာကောင်းလာတာပဲလို့မြန်မာနိုင်ငံဆိုင်ရာ MSF ဟောလေရဲ့အကြံပေးရရှမာအဒါတီယာကပြောထားပါတယ်။မြန်မာဆိုရက MSF ကိုရခိုင်ပြည်နယ်မှာပြန်လုပ်ခွင့်ပေးတယ်ဆိုတာကိုဇူလိုင်23ရက်နေ့ကကြေညာခဲ့ပါတယ်။ဒါပေမဲ့လည်း MSF အဖွဲ့ကတော့အဆိုရစီကတရားဝင်အကြောင်းကြားတာဘာတစ်ခုမှမရသေးဘူးလို့ပြောပါတယ်။ MSF ရဲ့လုပ်ငန်းတွေရခိုင်ပြည်နယ်မှာပြန်စဖို့ခွင့်ပြုတဲ့ဆုံးဖြတ်ချက်ကိုဘယ်ချိန်မှဘလို့လုပ်ခွင့်ပြုတယ်ဆိုတာကိုဘာသာပြန်ပြီးတော့ပေးဖို့ထားတာမရှိဘူးလို့အဒါတီယာကပြောပါတယ်။ MSF အဖွဲ့ဟာအကူအညီတွေပေးတဲ့နေရာမှာဗလိုက်မှုတွေရှိတယ်လို့ဒေသခံတွေကမြင်နေကြပြီးတော့ MSF အပါဝင်အကူအညီပေးသူတွေဘက်ကတော့ဒါကိုငြင်းဆန်ထားပါတယ်။ MSF အဖွဲ့ကိုပြန်လုပ်ခွင့်ပေးတဲ့ဆုံးဖြတ်ချက်ကိုမသိဘူးလို့ရခိုင်ပြည်နယ်အစိုးရပြောခွင့်ရပုဂ္ဂိုလ်ဦးဝင်းမြိုင်ကလည်းပြောပါတယ်။ဒီလိုပြန်လုပ်ခွင့်ပြုတဲ့ကြေညာချက်ဟာပြဿနာတွေပြည်လည်စေဖို့ထက်နိုင်ငံရေးနဲ့ပိုပြီးဆိုင်လိမ့်မယ်လို့တချို့အကူအညီပေးနေတဲ့သူတွေကပြောပါတယ်။ MSF အဖွဲ့ကိုပြန်လာဖို့ဖိတ်ခေါ်တဲ့အတွက်ပြည်နယ်အစိုးရကိုဒေသခံတွေဆန္ဒပြဖို့ပြင်နေတဲ့အကြောင်းသမရယုံပြောခွင့်ရဦးစော်ထေးကဇူလိုင်လ26ရက်နေ့ကပြောထားတာနဲ့စောင်းမကိုအဆုံးသတ်ထားပါတယ်ခင်ဗျာ
India needs to push connectivity corridors with Myanmar ဆိုတဲ့ခေါင်းစဉ်နဲ့စောင်းမကိုတော့ Business Standards Internet ဆာမင်နာမှာစောင်းမရှင် Irons က August 14ရက်နေ့ရက်စွဲနဲ့ရေးသားထားပါတယ်တရုတ်နိုင်ငံလက်ဦးမှုတွေရဖို့အတွက်လှုပ်လာနေတာမို့လို့ India နဲ့အရှိတောင်အာရှဒေသကြားကုန်သွယ်ရေးနဲ့ကျူးလူပူပေါင်းဆောင်ရွက်မှုတွေတိုးမြင့်နိုင်ဖို့အတွက်ဆိုရင်အိန္ဒိယနဲ့မြန်မာနိုင်ငံကြားမှာစီမံကိန်းတွေကိုအချိန်မီပြီးဖို့လိုတယ်လို့ကျွမ်းကျင်သူတွေရဲ့အမြင်နဲ့ဆောင်းပါးကိုစထားပါတယ်။မြန်မာနိုင်ငံဟာအိန္ဒိယအရှိမြောက်ဒေသဖွံ့ဖြိုးတိုးတက်ဖို့အတွက်အဓိကကြတယ်လို့မြန်မာနိုင်ငံဆိုင်ရာအိန္ဒိယရဲ့တန်မတ်ဟောင်း VSC Chaudhry ကအစည်းအဝေးမှာဆိုထားပါတယ်။မြန်မာနိုင်ငံရဲ့စီးပွားရေးပွင့်လာပြီးတော့ဒီမိုကရေစီစနစ်ဘက်ကိုဦးတည်လာတဲ့အမျှသုံးနိုင်ငံအဝေးပြေးလမ်းမကြီးနဲ့ကလဒန်စီမံကိန်းတွေအများလုံးသွားဖို့လိုအပ်တဲ့အကြောင်းလည်းသူကပြောထားပါတယ်။မြန်မာနဲ့အိန္ဒိယနိုင်ငံကြားကုန်လန်းကကုန်သွယ်မှုဟာအမေရိကန်ဒေါ်လာ35သန်းပဲရှိပြီးတော့မူဆယ်နဲ့တရုတ်နိုင်ငံကြားကုန်သွယ်မှုအမေရိကန်ဒေါ်လာ1ဘီလီယံဘူးရှိတာကြောင့်အများကြီးနေတယ်လို့သူကထောက်ပြထားပါတယ်။ဒါပေမဲ့လည်းအိန္ဒိယနဲ့မြန်မာကြားတရဝင်းလမ်းကြောင်းနဲ့မဟုတ်တဲ့ကုန်သွယ်မှုဟာယဉ်ထက်ပိုပြီးတော့စီစီကားကားရှိလာတယ်လို့လည်းဆိုပါတယ်။မြန်မာနိုင်ငံအနောက်ခြမ်းရခိုင်ပြည်နယ်မှာလည်းအလင်းမြန်ဖွံ့ဖြိုးတိုးတက်မှုလိုအပ်နေတာကြောင့်မလို့အိန္ဒိယဘက်ကလုပ်နေတဲ့ဖွံ့ဖြိုးတိုးတက်ရေးအစီအစဉ်တွေကိုမြန်မာနိုင်ငံဘက်ကလည်းကြိုဆိုလိုက်မယ်လို့အိန္ဒိယတန်အမတ်ဟောင်းကပြောပါတယ်။2018ခုနှစ်ကြာရင်ဒီ infra မှာရထားလမ်းဆောက်ဖို့ပြင်နေပြီးတော့မိုးရီကတဆင့်မြန်မာဘက်ချမ်းအထိကိုဖောက်သွားဖို့အစီအစဉ်ကရေးပါလိမ့်မယ်လို့သူကပြောထားပါတယ်။ဒီဆောင်းမရဲ့အဆိုမှာတော့မြန်မာနိုင်ငံကစီးပွားရေးဖွင့်ပေးလိုက်ပြီးတော့ဒီမိုကရေစီကိုဥတီလာနေတာကြောင့်မလို့အိန္ဒိယအနေနဲ့အမြန်ဆုံးလှုပ်သွားတဲ့လို့ပြောဆိုတာနဲ့အဆုံးသတ်ထားပါတယ်ခင်ဗျာ
။ The Christian Science Monitor ဆာမျက်နှာမှာတော့ talk is certainly cheap in Myanmar and that could be costly ဆိုတဲ့ခေါင်းစဉ်နဲ့မြန်မာနိုင်ငံက mobile phone တွေဈေးပေါ်လာတာနဲ့အဲဒီကနေကြီးမားတဲ့အကျိုးဆက်တွေဖြစ်လာနိုင်တဲ့အကြောင်းကိုဆောင်းပါရှင် Sebastian Strango ကရေးထားပါတယ်။စစ်ဆေးရလက်တက်ကဆက်သွယ်ရေးကိုထိန်းချုပ်ပြီးတော့ internet တို့လက်ကင် phone တို့ကအရန်ဈေးကြီးကြောင်းဒါပေမဲ့အခုခါမှာတော့ဈေးတသာနဲ့ telephone call ဆိုပြီးတော့ internet data service တွေလည်းမြန်မာနိုင်ငံမှာအသုံးပြုလာနိုင်ပြီလို့ဆိုပါတယ်။ဒါပေမဲ့လည်းတစ်ဖက်မှာကတော့ဈေးပေါ်ပေါ်နဲ့တုံးလို့ရလာတဲ့အတွက်သတင်းတွေရောသတင်းအမှားတွေပါတမဟုတ်ချင်းပြန့်နှံ့လာနိုင်ကြောင်းဘာသာရေးလူမျိုးရေးအထူးရုံးတွေအလွယ်တကူဖြစ်လာနိုင်တယ်လို့ Stanford တက္ကသိုလ်က Eller Kellen ကပြောထားပါတယ်။အခြေအနေတွေတင်းမာနေတဲ့အချိန်မှာသတင်းတစ်ပုဒ်ကို online မှာတင်ပြီးဖြန့်လိုက်တာကြောင့်မန္တလေးမှာပဲဖြစ်ဖြစ်တခြားဘယ်မြို့မှာပဲဖြစ်ဖြစ်မီးဟုံးဟုံးတောက်သွားနိုင်တယ်လို့လည်းပြောပါတယ်။ဒီကြောင့်ပြည်စုံကတော့ Christian Science Monitor မှာ ဖတ်ရှုနိုင်ပါတယ်ခင်ဗျာ
ဒါကတော့ကမ္ဘာသတင်းမီဒီယာတွေထဲမှာရေးသားခဲ့ကြတဲ့မြန်မာပြည်အကြောင်းတွေကိုကြားခဲ့ရတာပါရှင်မကြခင်မှာမြို့သမီးကဏ္ဍကိုတင်ဆက်ဖို့ရှိပါတယ်အခုတော့အင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုအလှည့်ပေးပါရစေရှင်မနက်ခင်းတိုင်းတင်ဆက်ပေးနေကြ American Style Indian အသုံးနှုန်းတွေကိုဒေါ်လာလာတန်ကတင်ဆက်ထားပါတယ်ရှင
်ဒီကိမ့်နဲ့တင်ပြမယ် idiom အသုံးက
chill out
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းကCHILL chill ga a e kana e ang pilu da out out ga away da ma mho a pyin go yi hnu ne adverb kriya widetana phit par de chill out ye long gao de be ga ro e ang lut da bo idiom su re twe wai de be ga ro lu tu u sait ma to ang sait thain tha bu sait a a sait shi shi tha bu sait go ngain ang tha bu pyo da phit par de tin ya phin no ဆူနေတဲ့ပူနေတဲ့စိတ်ကိုအေးအောင်ဖြေတဲ့သဘောမျိုးဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
်။ I know you're angry after you heard the news about your son failing his exams. But chill out and control your anger.
ခင်ဗျားရဲ့သားဆမီးပွဲကြတဲ့သတင်းကြတော့ခင်ဗျားတိတ်ဆိတ်ဆိုးတာကိုကျွန်တော်နားလည်ပါတယ်။ဒါပေမဲ့လို့ကိုစိတ်ကိုကိုဖြည့်စမ်းပါဒေါသကိုထိမှဗျာလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် I know you're angry after you heard the news about your son failing his exams but chill out and control your anger
စိတ်ကိုဖြည့်ဖို့ထိမ့်ဖို့စိတ်အေးအေးထားဖို့တိုက်တွန်းလိုတယ်ဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
chill out
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
။မနက်ခင်းတိုင်းတင်ဆက်ပေးနေကြ American Style Indian သုံးနှုန်းတွေကိုဒေါ်လာလာတန်ကတင်ဆက်ပေးခဲ့တာဖြစ်ပါလေရှင်။အခုတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်သွားပါမယ်။ဒီတစ်ပတ်ထုတ်လွှင့်ပေးမယ့်မြို့သမီးကဏ္ဍမှာတော့ Indianapolis အခြေစိုက် BACI လို့အတူကောက်ခေါ်တဲ့မြန်မာ American Community အဖွဲ့ရဲ့မကြသေးခင်ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာအရ2009ခုနှစ်ကစလို့ American ပြည်ထောင်စုမှလာရောက်ခြေချတဲ့မြန်မာနိုင်ငံကဒုက္ခသည်ဥယေဟာအခုဆိုရင်3,000ကျော်ရှိပြီဖြစ်ပါတယ်။ဒီထဲကအင်ဒီယားနာပြည်နယ်မှာခြေချတဲ့ဒုက္ခသည်ဥယေဟာ18,500ရှိပြီးတော့အများစုကချင်းနဲ့ဇူမီတိုင်းရင်းသားတွေဖြစ်ကြပါတယ်။အဖွဲ့ရဲ့လေ့လာချက်အရထက်တန်းအောင်ဒုက္ခသည်ကျောင်းသားတွေကြားကောလိပ်ပညာသင်ကြားနိုင်တာ2012ခုနှစ်က43ရာခိုင်နှုန်းကနေပြီးတော့2014ခုနှစ်မှာ82ရာခိုင်နှုန်းတိုးလာတယ်လို့သိရပါတယ်။ဒီထက်ကဒင်ဆွမ်မန်ဟာဇိုမီတိုင်းရင်းသူလေးတဦးပါ။သူဟာဒီနှစ်အင်ဒီယားနာတက္ကသိုလ်ဘလူးမင်တန်မှာပထမနှစ်စတက်မှာဖြစ်ပါတယ်။သူ့ရဲ့ပညာသင်ကြားမှုအတွေ့အကြုံနဲ့ပတ်သက်ပြီးတော့Dim Swanman ကိုဒေါ်လာလာတန်းကဆက်သွယ်မေးမြန်းထားပါတယ်ရှင်။နားဆင်နိုင်ပါပြီ
။ You can bend but never break me cause it only serves to make me more determined to achieve my final goal.
Dim Swanman ကချင်းဒုက္ခတဲ့အနေနဲ့ဘယ်တော့အမေရိကန်ပြည်ထောင်စုကိုရောက်လာပါတယ်ရှင
်။January 2nd.
ဆက်ရောက်ပြီးတော့ဒီမှာခြေချပါလေ
Indianapolis Indiana
အဲ့တော့ဘယ်ရွယ်လဲ
တမီ6
ခုနှစ်ပြည့်ရှင်6ခုနှစ်ရွယ်မှာရောက်လာပြီးတော့တမီဘဝအတွေ့အကြုံတွေပြောပြပေးပါလားအထူးသဖြင့်ပညာရေးနဲ့ပတ်သက်ပြီးတော့ပါကြီးဝင်တော
့ကတမီအသက်ကြီးဆိုနေနေလို့ခက်ခဲရှိတယ်ဒါပေမဲ့အစားတော့ဆယ်တန်းကနေစခိုင်းဖြစ်အဲ့တမီဆယ်တန်းရောက်တဲ့အချိန်မှာ credit debit မပြည့်ဘူးအဲ့ဒါနဲ့အောင်ခွင့်မပြီးဘဲနဲ့တနည်းပြန်တက်ခိုင်းတယ်အမျိုးရှိရှင
်အဲ့ဒီတော့
ဒီနေ့တနက်ခေါင်းဆက်လေးမှာဆနတန်းပြီးရရှင
်ဆနတန်းပြီးတဲ့အခါကျတော့အခုဒင်းစွန်ကတက်ကူတက်မယ်ပေါ့
Indiana University Bloomington မှာတမီ2014 Summer Scholarship ရပြီးမှအခုတမီ Summer နလသွားတက်ပြီးပြီအဲ့ဒီတက်ပြီးမှ College အတွက် Secret ရပြီးပြီရှင်ခုဒီမှာအခု August 20ကျန်တော့ရမယ်ရှင် For the
ပြန်တက်ရမယ်ဆိုတော့ဘာမေဂျာယူထားလဲတမီဓာတုပေတာပေါ့ဒီမြန်မာနိုင်ငံချင်းပြည်ရဲ့နေနေရပြီးတော့ဒုက္ခသည်စခန်းကနေအင်ဒီယားနာကိုဘလို့အဆင့်ဆင့်ရောက်လာလဲနည်းနည်းပြောပြပေးပါလား
တ မီးကမြန်မာပြည်မှာအဲ့ချင်းပြည်နယ်မှာမနေလို့ရှင့်အဲ့ဒီစကိုင်းတိုင်းမှာနေလို့ရှင့်စကိုင်းတိုင်းကနေမလေးရှားမှာလာတယ်ပြန်မှမလေးရှားကနေရက်စင်ဂျင်နာပိုလစ်တစ်ဆင့
်ကိုရောက်လာတာပေါ့နော်ဟုတ်ကဲ့အဲ့လိုအစဉ်စဉ်ရောက်လာတော့ပညာရေးနဲ့ပတ်သက်ပြီးတော့ပါရောပညာသင်တာမပြည့်ရအောင်လို့ဘလို့လုပ်သွားလဲ
တမီးမြန်မာပြည်မှာတော့ရှင်းတန်းပြီးပြီရှင့
်ဟုတ်ကဲ့
ရှင်းတန်းပြီးတဲ့အချိန်မှာမလေးရောက်တဲ့အချိန်မှာတမီးကအလုံးလုံးခုဆုံးလဲအတိတ်အငယ်ဖြစ်ဆိုအမျိုးက refugee ကျောင်းဆိုတဲ့ဟာရှိရဲ့အဲ့ခတ်တဲ့တောင်းမှာတိရရရှိအဲ့ဒီကနေသူတို့ speaking နည်းနည်းပတ်မှာ English ကdis a sakani thing ပြရရှိ
Okay အဲ့တော့ဒီရောက်လာတဲ့ခါကျတော့အထက်တန်းကျောင်းကိုတန်းတက်လာဟဟလား
တမီးအတက်6.9ပြီဆိုတော့သူတို့အထက်တန်း
ဟုတ်ကဲ့အဲ့လိုအထက်တန်းကျောင်းတက်တဲ့အခါမှာမြန်မာနိုင်ငံကတော့ရှစ်တန်းအောင်ခဲ့တာပေါ့နော်နောက်တော့မလေးရှားရောက်ပြီးတော့ဒီအထက်တန်းကိုတန်းတက်တဲ့အခါကျတော့ဘယ်လိုအခက်အခဲတွေရင်ဆိုင်ရပါလဲ
တမီးကမလေးရှားမှာတော့အင်တကန်နဲ့ပပန်းအင်ထိုင်တယ်မဲ့တမီးတင်ထားရအရန်နည်းနည်းတည်းဆိုအခုဒီရောက်တဲ့ချင်းတမီးပြောရတဲ့စကားကိုတကယ်ချင်းနည်းနားမလဲဆရာလည်းနားမလဲဆိုအရန်အခက်အခဲတွေ့ရတယ်ရှင်အဲ့တော့တမီးကဒုက္ခတွေကိုကုရဲတာရှိတယ် BSC က
โอเค
ผมไม่ใช่ค่ะนี่ตรัวกูมีพี่ๆมาตรัวก็ฟุตบอลดิวิบาร์กูมีพี่มาตรัวก็นี่ติเซนตะมีอะคูคอลเลจตะไหนเนี่ยฉิกูมีพี่เลยရှင
်เออติโลမျိုးดิจ้องติดแต่คามาบ่เนาะดิจ้องหน้าริอ่ะเลยอติตังเงินจีนนี่แหละอติยามะนาวปรเสียเสียมาริเลยอติยามะนาวปรตินจ้าได้บาตาก็เลยปูพี่တော့ส่งมาบ่เนาะดะอะเปียนบ่เนาะมีดาสุมาเลยสาวินีเนี่ยก็เลยชื่อมาบ่เนาะไอ้ห่าดิเนี่ยပတ်သက်ပြီးတော့ပါရောတွေ့ကြုံရတဲ့စိတ်ဝင်စားဖို့ရာဖြစ်ခလေးတွေရှိတာတမီအခက်အခဲရှိရလို့ရှိရင်လည်းဘယ်လိုကိုကအခက်အခဲကိုဖြေရှင်းခဲ့လဲပေါ့နော်
တမီစာရုံးတော့ကဆိုအင်္ဂလိပ်စကားတမီတို့ဒီနေ့ဟာအားလုံးအင်္ဂလိပ်နဲ့ဆိုတော့တမီကအရင်ခက်ခဲရှင
်ဟုတ်ကဲ့
အဲ့ဒါတမီကအဲ့ဒီသူတို့အဲ့ဒီအင်္ဂလိပ် class ပဲမဟုတ်ဘဲနဲ့တခြား class တွေရောဒါတို့ပြီးတော့တခြားတင်ချာရောသူတို့အားလုံးပမာဏနဲ့မဟုတ်တော့ဘဲနဲ့အင်္ဂလိပ်နဲ့ဆိုတမီကစကားလုံးတွေညာလုံးလို့လေတမီက dictionary တွေပါပဲဗမာ dictionary ကနေအဲပြန်ကြည့်ပြီးမှအားလုံးအမေရိကန်တွေကသူတို့တနိုင်စာချစ်တယ်ဆိုရင်တမီက၄နာရီ၅နာရီလောက်ပြီးမှအချိန်ယူပြီးမှကျေရရရှင
်အဲ့လိုမှန်မှန်စူးစမ်းသွားတဲ့ခါကျတော့အမှတ်ကောကိုတက်ကြွမ်းမှုမှရောဘယ်လိုတွတ်တက်မှုတွေရရှိလဲ
တမီနေမှာပြီးတော့မှဆိုရင်ဆရာကတမီတို့ idea တိတ်မီဆရာကြီးပြေးဟာပြီးအလုပ်ချက်ပြီးမှပါအမျိုးစာကြည့်ရတယ်ဒါပေမဲ့တမီးဒီရောက်တဲ့အချိန်မှာဆရာကသူတို့ idea ကိုမပြောတော့မနဲ့တမီးရဲ့ idea ကိုမိတဲ့အချိန်မှာတမီးတို့အရင်တကယ်ရှင်းအဲ့လိုမျိုးဆိုတော့အိမ်မှာကုမိပါမိမစီမျိုးတွေကိုတမီးရောစကားနဲ့ကအဲတမီးရောစကားနဲ့ရှင်းမိတယ်သူတို့ကိုအချိန်မြန်ပါပြီးမိပြီးမှအဲ့ဒီအင်္ဂလိပ်နဲ့ translate အမျိုးပြန်လုပ်တယ်ရှင
်းအဲ့တော့တော်တော်လေးဒီအသေးစိတ်ကိုအချိန်ပေးပြီးတော့ကိုစူးစမ်းခဲ့ရတာပေါ့အဲ့လိုစူးစမ်းတဲ့နေရာမှာအောင်မြင်မှုရလက်ကရောဘယ်လိုရှိလဲမသိဘူး
အခုဆိုတရားဒီ US ရောက်တာ3နှစ်ရှိပြီဆိုတော့တမီးအမျိုးပုံမှန်စာကြည့်နေအမျိုးလေ့ကျင့်နေတမီးအခုဆိုကိုယ့်အနေနဲ့ကို idea တွေပါလေဆက်လာနေနေပြီးမှကိုယ့်ရဲ့ idea တွေလည်းခုပြီးမှသူတို့မိတဲ့ခုနေခုပြီးမှဖြေရမှုရှိလာပြီရှင
်အဲ့တော့စာမီးပွဲတွေဘာတွေမှာဖြေတဲ့အမှတ်တို့ဘာတို့မှာရောဘလို့တွတ်တက်မှုတွေ့ရလဲ
တမီးအဆိုင်ဆုံးမှာရောက်တဲ့ဆိုတော့ဖြေရဒီလိုရရှင်အခုအမျိုးပုံမှန်စာကြည့်ပြီးမှပုံမှန်အဲ့လို idea ရည်ရည်ချင်မှုများလာတော့မိအခု everybody ရလာပြီရှင့်အမှတ်တရနေ့ပိုင်းရလာပြီရှင့်
ဒီ college တက်တဲ့ခါမှာအမေရိကန်နိုင်ငံမှာပေါ့နော် SCT ဆိုတဲ့ဒီတက်ကတူလျှောက်ညာမှာဝတ်တဲ့အမှတ်စာမှုဘက်ကိုဖြေရတဲ့ခါကျတော့ dim sum အနေနဲ့ဘယ်လိုစူးစမ်းပြီးဖြေလဲနောက်ပြီးတော့ရလက်ကရောဘယ်လိုရှိလဲ
တမီးစာရုပ်ကလေးကအဲ့ဒီ SAT စာအုပ်တွေဟုတ်တမီးတို့ ESL အဲ့ဒီစာရီကစာအုပ်တွေဒီကိုဒီနေ့တရွတ်ဆိုပြီးမှတမီးတင်ချောင်း English ကို practice ပို့ပြီးမှစာရီစမှာမိရရှင်စနေတရက်ရဲ့အချိန်မှာတကယ်ပြန်ဖြေတဲ့အချိန်မှာတမီးအဲ့ဒါအရင်ဒီမှာလေကူပြီးမှအမှန်လေပြီးမှကောင်းစီတ
ယ်အခု college တက်တော့မင်းဆိုတော့ team swan တို့ဒီကျင့်တုခတဲ့တွေလေ American ပြည်တော်စုမှာတော်တော်များများလေးရောက်နေတာပေါ့နော်အထူးသဖြင့် team swan တို့ခြေချတဲ့ Indiana မှာဆိုလို့ရှိရင်ချင်းမီသားစုကတော်တော်များတယ်ဆိုတော့ချင်းမီသားစုတွေရှားမှာလေ college တက်ဖို့ရည်ချင်းမိတဲ့လူတွေတိုးလာတယ်ဆိုတဲ့ခါကျတော့ဒီတခြားချင်းမျိုးသမီးတင်ငယ်ချင်းနေနေရောစာချစ်တဲ့နေရာမှာနော်ဆွေးနွေးတဲ့နေရာမှာတယောက်နဲ့တယောက်နဲ့အကူအညီပေးတာပေါ့နော်ပံ့ပိုးမှုတွေပေါ့ရှိလားမသိဘူ
းဟုတ်ကဲ့ရှိရဲ့ရှင်တမီးတို့အခု summer college ကအခု summer ကနေတမီးတက်တဲ့ချိန်မှာတမီးတို့အဲ့ဒီ IU booming တမန်ဆုံး Burmese ကလာရတူရေးဆိုရှိရလို့ရှိရဲ့ရှင်တမီးတို့ညကျန်တမီးတို့အင်စာရီကိုစပွဲတစ်ခုမှာအတူကျပြီးမှ idea ရီကို play ကြရရှင
်အခုတက်ကတူတက်တော့မယ်ဆိုတော့ဘဝမှာပေါ့နော် dim swan နေ
ဘာဖြစ်ချင်လဲ
တမိဖြစ်ချင်တာကတော့အခုတောင်းတက်ပြီးမှ pharmacy ဖြစ်တဲ့အချိန်တက်ချင်နေစဉ်တမိတက်ပြီးတဲ့အချိန်မှာတော့ US မှာတော့ဟိုရှိဆရာဝန်တွေရှိတက်ပြီးများလို့ဆိုတော့မြန်မာပြည်မဟုတ်တနိုင်ငံကပေါ့ရှိရတဲ့နိုင်ငံရှိရှိမကူနိုင်တဲ့နိုင်ငံတွေဒီမှာတမိသွားလို့ပြီးမှအမျိုးတမိရတက်တဲ့အချိန်နဲ့ကောင်းမှုကုသိုလ်ပြန်လုပ်ချင်နေရှင
်အများစုကတော့ဒုက္ခတွေတွေဆိုတဲ့အခါကျတော့ဒီနေထိုင်ရရတယ်နေနေအခက်ခဲရှိရည်ရုံကန်ရည်လေအဲ့ဒါနဲ့ပတ်သက်ပြီးတော့ပါရောဒီမှာလေတမန်မိသားစုတွေဆိုလို့ရှိရင်ဒီအထက်တန်းကျောင်းရောက်ပြီဆိုလို့ရှိရင်ကို့အသုံးစရိတ်လေးရှိရအောင်ကို့ကကို့အလုတ်ထွက်လုတ်တာတွေလည်းရှိတယ်လေကျောင်းအပြီးမှာပေါ့နော်အဲ့ဒါမျိုးတွေရောတင်းစွမ်းလုတ်ပါလားရှင
်ခုကျောင်းတက်မဲ့ကျောင်းကအဲ့ဒီသူတို့ full scholarship ပြန်ဆိုတမီးပိတ်ဆံဘာမှကွန်ဆန်မရှိဘူးရှင်ဆိုတော့တမီးကအလုတ်တစ်ခင်းနဲ့ဆိုတော့တမီးကအင်္ဂလိပ်စကားလေးတကယ်အင်္ဂလိပ်လို့အိမ်မှာကြောင်းနေတူဆိုတော့တမီးကစာကြည့်ဖို့ပူပြီးမှချိန်ပြီးချင်ရှင
်ဆိုတော့ဟိုအရင်တော့ရောတန်းကြောင်းတက်နေတော့ရောချိန်ပိုင်းလှုပ်လှုပ်တာတွေရောရှိလားမသိဘူ
းတမီးကတော့တမီးတို့ Zoom Meet Community မှာရှင်စကပြန်အဲ့ဒီ Chef ကမင်ဘာတွေတက်စကပြန်တွားလိုက်ပြရရှင်အညိုလိုက်တဲ့အချိန်မှာတမီးကိုမဟုတ်ဘူးတစ်ဆယ်နဲ့ဆယ်မျိုးပြပါရှင
်အဲ့တော့ကိုတုံးရတာဗောလေတမီးလိုမျိုးပေါ့နော်တခြားဒုက္ခတွေလည်းအများကြီးရှိမှာပဲနိအလားတူပဲမြန်မာနိုင်ငံမှာလည်းတမီးတို့ရဲ့ချင်းပြည်နယ်မှာဗောနော်သမီးနေခဲ့တဲ့ဇိုင်းတိုင်းမှာလည်းသမီးအယွေကျောင်းသူကျောင်းသားတွေအများကြီးပဲရှိမှာပေါ့နော်အဲ့ကကြတော့လူငယ်ရဲ့စွမ်းရည်မြင့်တင်ပြီးတော့ကိုးစားပြီးတော့ကိုယ့်ဘဝကိုကောင်းအောင်ကိုယ့်ခြေထောက်ပေါ်ကိုရပ်နိုင်အောင်ဒီစွမ်းကြိုးပမ်းခဲ့တဲ့နမူနာလေးအထူးယူပြီးတော့ပေါ့နော်ဘလို့အကြံပေးချင်ပါလဲရှင
်သမီးနေနဲ့ပြောမယ်ဆိုတော့သမီးဒီရောက်စားလုံးကဆိုရင်သမီးအင်းလေးစကားလေးတိတ်မတောင်းဘာမှလည်းမပြောတော့သမီးပြောချင်တဲ့အခုချိန်ရှိခေါ်လိုက်တဲ့မဲ့ချိန်တော့သမီးပြောချင်တဲ့အတိုင်းရှာရီစမစီမသမီးဆန္ဒတင်ကြတယ်မပြောရင်ပြီးဘူးဒါပေမဲ့သမီးကစဲမလျှော်ဘူးဆင်အရာရာထဲမှာသူဖြစ်ချင်တဲ့ဟာကိုဘယ်လိုကတားဆီးမရပါစေစဲမလျှော်ဘဲနဲ့ကျိုးစားသွားမယ်ဆင်ရှင်သမီးတို့ဖြစ်ချင်တဲ့ဖန်နိုင်ကြနိုင်မယ်လို့သမီးယုံကြည်ရှင
်ကျေးဇူးအများကြီးတင်ပါတယ်တင်ဆောင်ခုလိုစိတ်ရှိရှိနဲ့ရှင်းပြတဲ့အတွက်နော်အောင်မြင်ပါစေလို့လည်းဆုတောင်းပါတယ
်ကျေးဇူးပဲရှင
်ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့မျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်လက်ထုတ်လွှင့်ပေးမှာကတော့သိပ္ပံနဲ့ဤပညာစီစဉ်ပါဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ထားပါတယ်ရှင
်မြန်မာနိုင်ငံဟာစွန့်ရင်တရားစတာပေါများတဲ့နိုင်ငံတစ်နိုင်ငံဖြစ်ပြီးဒေသရင်းမှာလည်းရေအားလျှက်စစ်တဲ့သဘာဝဓာတ်ငွေကိုတင်ပို့ရောင်းချနေတဲ့နိုင်ငံမှာအခုလိုစွန့်ရင်တရားစတာပေါကျွေပေမဲ့အခုမှတိုးတက်ဖွံ့ဖြိုးရေးအတွက်အပြင်းထန်ကြိုးစားနေရတဲ့မြန်မာနိုင်ငံမှာကျေးလက်ဒေတာမျက်စင်မီတုံးနိုင်မှုအတွက်နေစွန့်ရင်တုံးဆူလာပြားတွေကအရေးပါတဲ့ခဏမှရှိနေပါတယ်။ဘာကြောင့်ပါလဲ
။နေရာကြီးစွန့်ရင်ကနံပါတ်1နေတိုင်းရနေတယ်၊အလကားရတဲ့စွန့်ရင်ပေါ့နော်။နံပါတ်2ကဟိုလျှက်စစ်လိုတာကိုချက်ချင်းသူထုတ်ပေးနိုင်တယ်နေအောင်ရတာနဲ့ပေါ့နော်။သူတို့ကောက်တယ်လျှက်စစ်တာကျွန်တော်တို့ချက်ချင်းရနိုင်တယ်။တခြားစွန့်ရည်နဲ့စွန့်ရင်ဒီလောက်မြန်မြန်ဆန်ဆန်လျှက်စစ်ကိုထုတ်ပေးလို့တခြားနည်းတွေနဲ့ဆိုလာလို့မြန်ဆိုတာမရနိုင်ဘူးပေါ့
နော်မြန်မာနိုင်ငံကဆိုလို့ရှိရင်ရေနံနဲ့တဘာဝဓာတ်ငွေအများပြတ်ထွက်တဲ့နိုင်ငံတစ်နိုင်ငံပါဆရာဒါဒီလိုနိုင်ငံမျိုးမှာနေအောင်ကြီးစွန့်အင်ကိုတုံးဖို့ပေါ့နော်လိုအပ်နေသလားအဲ့ရာလေးဆရာနည်းနည်းပြောပြပေးပ
ါလိုအပ်တာပေါ့ဆိုတော့ကျွန်တော်တို့ဟွာပြီးကဓာတ်ငွေတွေထွက်တယ်ရေလျှက်စစ်တွေထုတ်တယ်ဒါမဲ့လည်းဒီလျှက်စစ်မီးကအများစုရွာတွေစီကိုမရောက်နိုင်သေးဘူးတကယ်လို့ line တွေဆွဲမယ်ဆိုရင်လည်းအများကြီးကြောက်မယ်ခုံလောက်လောက်လည်းလက်စစ်တာမထုတ်နိုင်ဘူးအဲလက်စစ်တာကိုအများဆုံးရနိုင်ပဲနေရတော့အဲဒီဆိုလာများတွေကိုအသုံးပြီးတော့အများဆုံးနဲ့ဈေးချိုဆုံးရနိုင်တဲ့နေမလို့အဲကျွန်တော်တို့သုံးတင်တာပေါ့နော်ဈေးလက်ဒေသတွေကရာဂိုင်းတော့အများစုကရွာတွေကလက်စစ်မီမရှိဘူးလင်းရောင်မရဖျောင်းလိုက်ရလွယ်ပြီးတော့ပေါ့နော်သူတို့လိုလည်းဘူးလက်စစ်မရနိုင်ဘူးရှိရင်လည်းတချို့မှာဂျန်နရေတာမီးစက်တွေနဲ့ဖုံးပြီးတော့လက်စစ်မီထုတ်တာတော့ရှိရဲ့ဒါပေမဲ့မီးစက်သွားတာသတိဝူရီဒီလေသိမြင်လာတဲ့အတွက်တို့တို့4ဒီတုံးကိုအဆင်မပြေဘူးပေါ့နော်အဲ့လိုချိန်မှာဆိုလာပြားတွေကကြတော့အထူးဖြင့်တရုတ်ပြည်လာတဲ့ဆိုလာပြားတွေကအရန်ကိုစည်းသက်သွားတဲ့အတွက်တို့လွယ်လွယ်ကူတုံးလို့ရတယ်အဲ့စည်းသက်သွားနဲ့တုံးလို့ရတယ
်ဒီလိုမျိုးစွန့်ရင်တုံးဖို့အတွက်ဆိုလာပြားတွေကိုဟိုအဓိကတရုတ်ပြည်ပဲယူတာလားဆရာမြန်မာနိုင်ငံမှာတော့မထုတ်နိုင်ဘူးလား
ဒီမှာမထုတ်တဲ့အစိုးရကထုတ်တာရှိတယ်နောက်ပြီးရတနာပုံကလီဘူကထုတ်တယ်လို့လည်းဆက်ရုံရှိတယ်လို့လည်းပြောတယ်ပေါ့နော်ဒါမဲ့လည်းလူတွေချားမာတော့တာတွေအချက်ချင်းချင်းများရောက်တာမတွေ့ဘူး through နဲ့ဆိုင်နဲ့စီမံကိန်းဒီမှာပဲသုံးဖို့ထုတ်ပုံရတယ
်ပုဂ္ဂလိကအနေနဲ့အောင်ဆရာ
ပုဂ္ဂလိကအနေနဲ့ပြောဆိုနေရပေမဲ့ကြာနေရမယ်လက်ရှိတော့ ပုတ်လိကနဲ့ထုတ်တာမတွေ့သေးဘူးလောလောဆယ်ပုတ်လိကထုတ်တည်တိုင်းတရုတ်ပြည်ကလာတယ်ဆိုတော့ပြရရဲ့ဈေးနှုန်းကိုပမာကြီးမှာထုတ်တယ်ဆိုတာပြရတော့ရှင်းလို့ရနိုင်မှာမထင်ဘူးပေါ့နော်အဲ့တော့အချို့များအရာတွက်ချေကိုင်မှုနည်းနေသေးလို့မထုတ်သေးကြဘူးလို့ပဲထင်တယ
်ဆိုတော့လောလောဆယ်မှာကြီးရွာတွေအတွက်ပြည့်စစ်တဲ့အားရဖို့ဆိုလာပြရတွေဘယ်လိုပုံစံနဲ့တုံးနေကြပါလဲဆရာ
သူချင်းနေတော့သူတို့ကတရုတ်ပြည်ကထွက်တယ်ဆိုလာရောက်ရဲ့ချက်ချင်းနဲ့ဝယ်တယ်ဝယ်ပြီးတော့အဲဆိုလာပြားကိုဈေးပေါ်တဲ့ဘက်တရီနဲ့တိုက်ရိုက်ပေါ့နော်ဘာမှကွန်ထရိုးမရှိဘဲနဲ့ဆက်ပြီးတော့ပဲအသွင်းပြီးအသုံးပြုကြတာတွေ့ရပေါ့နော်အစိုးရကအခုတန်တာကော်ပြီးတော့ဝယ်နေတာလည်းရှိတယ်အဲ့ဒါတွေကတော့သူတို့ပေါ့နော်ဆိုလာပြားနဲ့ဘက်တရီတွေမဟုတ်ဘူးကွန်ထရိုလာတို့တခြားလက်စစ်ဘီလိုတွေပါတော့တွဲပြီးပါတာပေါ့နော်နည်းနည်းစနစ်ဖို့ကြတော့
အခုလောလောဆယ်တော့ပြည်ရင်းကလည်းတိတ်မထုံနိုင်သေးဘူးပုတ်ကလစ်ကလည်းလောက်လောက်လာလာမရှိသေးဘူးဆိုတော့ဒီတရုတ်ပြည်ဖြစ်ပစ္စည်းတွေပဲတုံးနေတယ်ဆိုရင်အန်ဒီရရှိနိုင်တဲ့ပြဿနာလေးများဘာတွေ့ရပါလဲ
ကျွန်တော်တို့ကြားတာတော့သူတို့အန်ဒရက်ဆိုရဲပေါ့နော်သူတို့ရဲ့အခြေသွေးကမကောင်းတဲ့အတွက်နှစ်20ဆယ်ဆယ်ကြာကြီးသွားမဲ့နေရာမှာသူတို့ကအချိန်တူနဲ့ဟိုတက်တန်းကုန်သွားတာမျိုးရှိသလိုထုတ်ပေးတယ်လက်စစ်တအားအချိန်တူနဲ့ကြာသွားတာမျိုးလည်းရှိတယ်ပေါ့နော်ဟုတ်တယ်ကြာတော့လောက daily 11 newspaper မှာတူပြလာရဆိုလာပြရတဲ့အနေ interference ထုတ်ပြရဆိုပြောနေကြတော့ရှိရပေါ့နော် interference ဘလောက်ထွက်တယ်ဘာဘလို့ interference ထွက်တယ်ဆိုတော့ခေချာချာရေးထားတာမျိုးတော့မရှိသေးဘူ
း interference ဘာတွေဖြစ်နိုင်ပါလဲဆရာနည်းနည်းရှင်းပြပေးပါအ
ဓိကတော့သူက radiation interference တော့မဟုတ်ဘူးဒါပေမဲ့အတန်ပေါ့နော်ဟိုဘေးမှာဟို radio တွေပေါ့ထားလို့ချင်းအတန်နဲ့နှောက်ရှက်တာမျိုးပေါ့နော်ဒါလည်းကဆိုလာပြမှာနေမဟုတ်ဘူးကျွန်တော်တို့အိမ်မှာတုံးနေတဲ့ inverter တို့ဟိုတခြားလက်ရှိပစ္စည်းတွေလည်းဒီလို interference လောက်ထွက်လိမ့်ရှိတာပဲပေါ့နော
်တရုတ်ပြည်ကပစ္စည်းတွေအရေးသွေးတိတ်မရှိဘူးဆိုတော့အရေးသွေးရှိအောင်ထိန်းတာတွေမြန်မာနိုင်ငံထဲမှာဘာတွေလုပ်နေတာတွေ့ပါလဲဆရာ
ကျွန်တော်တို့တွေ့နေရတော့သူတို့တရုတ်ပြည်ကလာတဲ့ပစ္စည်းတွေကအရေးသွေးအနေနဲ့ဝယ်ဝင်နေဥပမာဟိုမီးကြိုးဆိုရင်မီးကြိုးထဲမှာရှိတဲ့ဒီ material မမောင်းပေါ့နော် copper ဆိုရင်လည်းဟိုဇာ copper ဆီတို့ညမှာတို့မယ်ဟိုလိုတဲ့ကျူးရဲ့အယူအဆပြရလို့ရှိတယ်နော်ဒီဆက်တဲ့အခါမှာလည်းတို့ကဒီတူပြီးဆက်တာတွေမျိုးတွေ့တာပေါ့နော်အဲကျွန်တော်တို့စီမှာတော့အဲ့ဒါကြီးလာလို့ရှိရင် connection တွေဝင်ပြန်ပြီးပြန်လာမျိုးရှိတယ်ပေါ့နော်လူအန်ဒရယ်ဖြစ်တာနဲ့ပစ္စည်းယူသိမကောင်းလို့စောစီစီပြက်ပြီးလွန့်ပြရတာမျိုးပဲပို့ပြီးကျွန်တော်တို့တွေ့ရတယ
်ဘာတွေသတိထားတဲ့မှာလဲဆရာလျှက်စစ်ပစ္စည်းတုံးဆွဲတာနဲ့ပတ်သက်ပြီးတော့လေ
အဓိကကတော့ဒီလုံခြုံမှုပေါ့နော်သုံးတဲ့ပစ္စည်းတွေမှာisolation ပေါ်တော့ဒီပြန်နေပြီးတော့ဒါတွေကွာနေတာတော့ဖြစ်နေလို့ချင်းမီဒီယိုပေါ်သွားရင်ဒါတက်လိုက်ပါဘူးပေါ့နော်နောက်တစ်ချက်ကအမျိုးသားကောင်းတဲ့ပစ္စည်းကိုပဲပို့ပြီးတော့တုံးနေတာပေါ့ကျွန်တော်စီမှာကတော့ standard delivery မရှိဘူး regulation မရှိတော့တွေ့ရတာပဲရောပြီးတုံးနေကြတာပေါ့နော် black box တွေဆိုရင်အမျိုးမျိုးပဲဒီမှာတုံးနေကြအားလုံးလက်ခံရသဘောဖြစ်နေတာဆိုတော့အဲ့ဒါအဓိကဒီမှာတော့ regulatory body မရှိတဲ့အတွက်ကျွန်တော်စီမှာဘာမှပြဿနာမရှိအစဉ်အဆက်ကြီးတုံးနေဘူးကန္တာတာမျိုးမရှိရတဲ့ပြည်သူလိုပဲတုံးနေကြတာပေါ့နော်ကျွန်တော်တို့ဒီလိုဟိုဟာရေးသွေးခေါင်းတဲ့ပစ္စည်းတွေကိုတင်သွင်းပြီးတော့ဆိုလာပန်နယ်ရဆက်ပြီးတော့ဒီနောက်သူ့ကိုကွန်ထရိုးလုပ်တဲ့ charge controller တွေရှိမယ်နောက်ပြီး battery ရှိမယ် inverter တွေရှိမယ်ဒါတွေအလုံးအတူတူကြီးရရေးသွေးခေါင်းပြင်နေဖို့လိုတာပေါ့နော
်ဆက်မှု engineer ဦးသိမ်းမော်ရပြောကြားခြင်းလည်းပဲဒီတရင်ပတ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်တ
ော့ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင် VOA ကနေစနေနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်။အာဖဂန်နိုင်ငံသားဝန်ကြီးဟောင်းအဗ္ဒူလာအဗ္ဒူလာနဲ့ဗဏ္ဍာရေးဝန်ကြီးဟောင်းလည်းဖြစ်ကမ္ဘာပံစီးပွားရေးပညာရှင်ဟောင်းလည်းဖြစ်တဲ့အာရှရဖ်ဂန်နီတို့အကြားဇွန်လ14ရက်နေ့ကပြုလုပ်ခဲ့တဲ့တကြော့ပြန်သမရရွေးကောက်ပွဲမှာဘသူနိုင်တယ်ဆိုတဲ့အဖြစ်အခုချိန်ထိထွက်လာခြင်းမရှိသေးပါဘူး။ရွေးကောက်ပွဲအတွင်းပေးခဲ့ကြတဲ့မဲအရေးအတွက်စုစုပေါင်းရှစ်တန်းကျော်ကိုကုလသမဂ္ဂရဲ့ကြီးကြပ်ကွက်ကဲမှုအောက်မှာဇူလိုင်လလယ်ကစပြီးပြန်လည်စစ်ဆေးနေပြီဖြစ်ပါတယ်။အခုလိုမဲတွေပြန်လည်စစ်ဆေးတာဟာထွက်လာတဲ့ရလအပေါ်ကိုယ်စလဲလောက်နှစ်ယောက်စလုံးကလိုက်နာပြီးညီညွတ်ရေးအစိုးရဖွဲ့စည်းပါမယ်ဆိုတော့ဇူလိုင်လ12ရက်နေ့ကရရှိခဲ့တဲ့သဘောတူညီချက်ရဲ့တစ်စိတ်တစ်ပိုင်းလည်းဖြစ်ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီတီးခြားလွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင်တို့နဲ့ဩဂုတ်လ10ရက်နေ့မှာတွေ့ဆုံပြီးတိုင်းပြည်ရဲ့နိုင်ငံရေးအခြေအနေရှေ့ဆက်သွားနိုင်ဖို့အတွက်ဆိုတဲ့ရည်ရွယ်ချက်နဲ့ ိုစလဲလောင်းနှစ်ယောက်စလုံးကအဲ့ဒီလိုသဘောတူခဲ့ကြတာဖြစ်ပါတယ်။တမနာလောင်းနှစ်ဦးစလုံးဘက်ကကိုစလဲတွေပါဝင်တဲ့ကော်မရှင်ဖွဲ့စည်းပြီးအဲ့ဒီမဲတွေပြန်ရည်တွက်တဲ့လုပ်ငန်းတွေပြီးဆုံးသွားလို့အနိုင်ရှုံးအဖြေထွက်လာရင်အောက်ကလကုန်ပိုင်းမှာသမရတိရဲ့ကျန်းသစ္စာကျင်းဆိုပွဲကျင်းပနိုင်ဖို့အချင်းစီအားကိုအကြံပြုအဖြစ်သတ်မှတ်ထားပါတယ်။ကော်မရှင်အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ဇူလိုင်လ7ရက်နေ့ကရရှိခဲ့တဲ့နိုင်ငံရေးအခြေခံသဘောတူညီချက်တွေအရနိုင်ငံရေးလုပ်ငန်းတွေကိုရေးဆွဲကြမှာဖြစ်ပါတယ်။အဲ့ဒီသဘောတူညီချက်အတွင်းပါဝင်တဲ့အချက်တွေကိုကိုယ်စားလှယ်လောင်းနှစ်ယောက်စလုံးကနိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့အတူသတင်းစာရှင်းလင်းပွဲပူးတွဲကျင်းပခဲ့ပါတယ်။ဒီသဘောတူညီချက်ဟာကိုယ်စားလှယ်လောင်းနှစ်ယောက်စလုံးအနေနဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးတဲ့အဆင့်ကကျော်လွန်ပြီးအစိုးရလုပ်ငန်းတွေကိုလှုပ်ဆောင်နိုင်ဖို့အရေးပါတဲ့အခွင့်အလမ်းတစ်ခုဖြစ်တယ်လို့ဝန်ကြီးကယ်ရီကပြောပါတယ်
။ Both candidates have defined a road to a unity government and they will begin now to meet together and to map out that transition ahead.
ကိုယ်စားလှယ်လောင်းနှစ်ယောက်စလုံးကညီညွတ်ရေးအစိုးရဖွဲ့စည်းနိုင်တဲ့လမ်းပြမြေပုံကိုချမှတ်ပေးထားပြီးဖြစ်တဲ့အပြင်မကြခင်မှာအသွင်ကူးပြောင်းရေးလုပ်ငန်းတွေလက်တွဲလှုပ်ဆောင်ဖို့အတွက်စတင်တွဲဆောင်ကြတော့မှာဖြစ်ပါတယ်။ဒါဟာအာဖဂန်နစ္စတန်နိုင်ငံရှိခီးဆက်နိုင်မှုအတွက်အရေးပါတဲ့ခြေလှမ်းဖြစ်တဲ့ဆိုတာဘယ်သူမှငြင်းမယ်မထင်ပါဘူး။ကိုစလေလောင်းနှစ်ယောက်ဟာလည်းသူတို့တွေကတယောက်ဟာနိုင်ငံတော်သမ္မတဖြစ်တဲ့ဂုံပြူထိုက်တဲ့ပုဂ္ဂိုလ်ဖြစ်လာတော့မယ်ဆိုတာသိကြသလောက်ရှိနေပြီဖြစ်ပါတယ်။သူတို့ဟာသူတို့ကိုဂျိုးကိစ္စထက်အာဖဂန်နစ္စတန်နိုင်ငံအရေးကိုအခုချိန်မှာအာယုံဆိုင်လှုပ်ဆောင်နေကြပါပြီ။သူတို့ကိုထောက်ခံသူတွေကလည်းသူတို့ရဲ့ကိုစလေလောင်းကိုအာသစ်တယောက်ကိုထောက်ခံအားပေးနေကြပြီးတော့အနာဂတ်အာဖဂန်နိုင်ငံအတွက်အာယုံဆိုင်လှုပ်ဆောင်နေကြပြီဖြစ်ပါတယ်။
ကျုံတွေ့နေရတဲ့အခက်အခဲတွေကိုကြော်လွန်ပြီးအတူလက်တွဲလှုပ်ဆောင်ဖို့သဘောတူလိုက်ကြတဲ့ကိုယ်စားလှယ်လောင်းနှစ်ယောက်စလုံးကိုသူ့အနေနဲ့လေးစားပါကြောင်းလဲဝန်ကြီးကယ်ရီကပြောပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဂျားဝင်ဆောင်ရွက်ပေးခွင့်ရတာဟာအထူးခွင့်အရေးတရားဖြစ်ယူဆပေမဲ့ဒါဟာအာဖဂန်နိုင်ငံရဲ့ပြဿနာကိုအာဖဂန်နိုင်ငံသားတွေကကင်တွယ်ဖြေရှင်းနေခြင်းဖြစ်ကြောင်းဒါဟာအနာဂတ်မှာရှောက်လန်းရမယ့်လမ်းကြောင်းအတွေ့အထူးအရေးကြီးတဲ့ကိစ္စဖြစ်ကြောင်းဝန်ကြီးကယ်ရီကပြောကြားသွားပါတယ်ခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။တရရှင်တို့ခုနားဆင်ကြကြရတာကအမေရိကန်ဆိုရရဲ့သဘောထားမြင်ပဲဖြစ်ပါတယ်ရှင်။ VO ရဲ့အားပေါ်မဟုတ်ကြောင်းကိုသိစေအပ်ပါတယ်ရှင်။VOA ရဲ့စနေနေ့မနက်ခင်းစီစဉ်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။အခုတော့ကြံနေသေးတဲ့အချိန်လေးအတွင်းမှာသတင်းချင်းချုပ်ကိုကိုစောဝင်းလိုက်ကကြေညာပေးပါမယ်ရှင်။
အီရန်နိုင်ငံအတွင်းကအစ္စလာမ်အစွန်းရောက် ISIS အဖွဲ့နဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့ကတ်လူမျိုးတွေကိုလက်နက်ထောက်ပံ့ပေးလို့တဲ့ EU အဖွဲ့ဝင်တနင်္ဂနွေနေ့ရဲ့ဆုံးဖြတ်ချက်ကိုထောက်ခံအားပေးသွားမယ်လို့ EU ဥရောပသမဂ္ဂကပြောကြားလိုက်ပါတယ်။ဒီတော့တွင်အီရန်နဲ့ဆီးရီးယားနိုင်ငံတွေမှာ ISIS အဖွဲ့တွေဝင်ဖို့လူတွေကိုလိုက်လံစီးရုံနာဗဏ္ဍာငွေစုဆောင်းပေးတာတွေလှုပ်ဆောင်နေသူ6ဦးအပေါ်ကုလသမဂ္ဂကပိတ်ဆို့ရေးယူမှုတွေချမှတ်လိုက်ပါတယ်။ EU နိုင်ငံသားရေးဝန်ကြီးတွေကဘရပ်ဆဲမြို့မှာတောက်ချာနေကအဲ့ဒီလိုသဘောတူညီလိုက်တဲ့အကြောင်းဆုံးဖြတ်ချက်ပေးလိုက်တဲ့အတွက်အီရတ်ပြည်ပခါမှာလက်ရှိတဲ့ပုံမူပါဝင်ပတ်သက်မဲ့ဘက်ကိုဦးတည်သွားနေတာဖြစ်ပါတယ်။ယူကရိန်းနိုင်ငံအတွင်းဝင်လာတယ်လို့ယူဆရတဲ့ရုရှားရင်တန်းကိုယူကရိန်းတပ်ဖွဲ့တွေကပြစ်ခတ်ဖြိုခွင်းလိုက်တယ်ဆိုတာအတိမပြုနိုင်ဘူးလို့အမေရိကန်သမ္မတအင်ဂျီရောကပြောကြားလိုက်ပါတယ်။သက်ဆိုင်ရာအရာရှိတွေအနေနဲ့သတင်းအချက်လက်တွေကိုစုဆောင်းနေစေပဲဖြစ်တယ်လို့အင်ဂျီရောပြောခွင့်ရအမျိုးသမီးကိတ်လင်ဟေဒန်ကတောက်ကြနေနောက်ပိုင်းမှာပြောပါတယ်။ဒါပေမဲ့ရုရှားတပ်ဖွဲ့တွေနဲ့ရုရှားကထောက်ပံ့ပေးနေတဲ့တပ်ဖွဲ့တွေယူကရိန်းနိုင်ငံအတွင်းအကြင်ကြင်ဝင်ထွက်သွားလာနေတဲ့ကိစ္စအပေါ်မှာတော့အမေရိကန်အစိုးရအနေနဲ့စိုးရိမ်ပြပွားမိကြောင်းသူမကပြောပါတယ်။အနာအာဖရိကတိုက်မှာအီဘိုလာဗိုင်းရပ်စ်ပိုးကြောင့်သေဆုံးသူအရေအတွက်ဟာ 1,145 ရောက်ရှိသွားပြီလို့ WHO ကပြောပါတယ
်။သတင်းချင်းချုပ်ကိုကိုစောဝင်းလိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနက်စီစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျင်မီကုတ်ဖြစ်ပါတယ်။ကျမကတော့နန္ဒာချက်ပါ။ VOA American တမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.